ဇူလိုင်လ30ရက်နေ့ညနေပိုင်းမှာကယားကီယီနီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်စခန်းတနေရာမှာနှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကျလို့အသက်73နှစ်အရွယ်ကလေးတစ်ယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒီမော့ဆို PDF ကပြောပါတယ်အခုတလောစစ်ဘေးရှောင်စခန်းတွေဘက်ကိုလက်နက်ကြီးနဲ့မကြာပစ်ခတ်နေတာကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေကြရပြီးလုံခြုံမှုကင်းမဲ့နေတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်ရန်ကုန်ကပေးပွဲသတင်းကိုမတ်စုမွန်ကပြောပြပေးပါမယ်
ကယားကရင်ပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်နေတဲ့နေရာမှာတော့ဇူလိုင်လ31ရက်နေ့မနေ့ညနေပိုင်းတုန်းကလက်နက်ကြီးကြီးကျလို့အစောပိုင်းတုန်းကအသက်73နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးပြီးတော့၄ဦးဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်အဲ့ဒီဒဏ်ရာရသူ၄ဦးထဲမှာသေဆုံးသွားတဲ့ကလေးငယ်ရဲ့ဖခင်လည်းပါဝင်ပါလေဒါပေမဲ့ရရှိထားတဲ့ပြင်းထန်ဒဏ်ရာကြောင့်ဖခင်ဖြစ်သူဟာလည်းဒီကနေ့ညနေ၄နာရီဝန်းကျင်လောက်မှာအသက်ဆုံးသွားတယ်လို့အခုလိုပြောပြပါတယ်
ဟုတ်ဒီကလေးရစီပေါ့နော်အခုဆုံးသွားပြီကြက်လည်းနေကြတာတော့တရားဆုံးသွားတယ်ပေါ့နော်ဒီ9ရောက်တော့တန်ရရတယ်ပေါ့နော်အဲ့ဒါတင်းထန်တန်ရရတဲ့ဒီဆုံးသွားတဲ့ကလေးရဖြစ်ပဲဒီအခုဒီခုနကပဲဟိုဒီလိုပြင်းပြလာဆုံးတော့ရေပေါ်တွေ့လာတယ်အဲ့ဒါဆုံးသွားပြီတဲ့ဟိုနောက်ဆက်3ရောက်ကြောင်းသေးတယ်ပေါ့အဲ့ဒီဆုံးတော့ထက်မှာတရားကြတော့နည်းနည်းစူးနေရပေါ့နော
်မနေ့တုန်းကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတိုက်ပွဲမရှိခဲ့ပါဘူးဒါပေမဲ့ဒမောဆိုးမြွနဲ့စစ်ကောင်စီအခြေစိုက်တဲ့ငွေတောင်100နှစ်တက်ရင်နဲ့ဖရူဆိုမြွနဲ့အခြေစိုက်တဲ့128တက်ရင်တွေကစစ်ဘေးရှောင်ပြည်သူတွေခိုလုံနေတဲ့နေရာတွေစီကိုလက်နက်ကြီးတွေနဲ့ဆယ်ကြိမ်လောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ
်။အဲမင်းကအနေထားမျိုးကြတော့လဲကျွန်တော်တို့တိုက်ပွဲလည်းမရှိဘူးလေကျွန်တော်တို့အပြန်လာရင်တိုက်ပွဲပစ်ခတ်တယ်လည်းမရှိဘူး။အဲ့ဒါပိုတမန်တက်ရရဲ့စစ်ပြည်တယ်လို့ကျွန်တော်ကမှားကြည့်တယ်ပေါ့နော
်။ကြံဒဏ်ရာရရှိခဲ့တဲ့သူတွေကလည်းညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။စစ်ဘေးရှောင်နေတဲ့ကုန်းတာရွာကန်ပြည်သူတို့ကမနေ့တုန်းကသူတို့နဲ့မလန့်မကန့်နေရာတွေမှာလက်နက်ကြီးပစ်ခတ်တန်းနေကြနေရတယ်လို့အခုလိုပြောပြပါဗျ
။စစ်တပ်ဖက်ကလက်နက်ကြီးတွေထုသွားတာပေါ့ဆရာမရေစစ်စစ်ရှောက်ပြည်သူတွေစီကိုသူတို့ထုသွားတာလေသူတို့ကတခါထုဆို3လေးလုံး3လေးလုံးအညိုထုတယ်လေအဲသူတို့ကအခုကသူတို့ဘယ်လိုပြောရမလဲသူတို့အညို PDF ရှိတဲ့နေရာတွေမဟုတ်တော့ပဲနဲ့စစ်ဘေးရှောင်တဲ့နေရာတော့မှသူတို့ဥတီပြီးမှသူတို့တော့မှအဲ့လိုမျိုးထုသွားတာပေါ့နော်လက်နက်ကြီးကိုအဲ့လိုမျိုးတွေဖြစ်လာပြီပေါ့နော်အခုက
ဒီလိုမျိုးစစ်ဘေးရှောင်ပြည်သူတွေရှိနေတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ပြီးခဲ့တဲ့လတုန်းကလည်းစစ်ရှောင်စခန်းမှာလက်နက်ကြီးကြီးကျလို့အရဲသားပြည်သူတွေထိခိုက်သေးဆုံးရတာကိုကြုံခဲ့ရတယ်လို့ကုန်းတာရွာကန်စစ်ရှောင်တဦးကပြောပြပါတယ်။ဒီလိုလက်နက်ကြီးတွေကျနေလို့တနေရာပြီးတနေရာပြောင်းရွှေ့နေရတယ်လို့စစ်ရှောင်ပြည်သူတွေမှာနေထိုင်ရတာလဲလုံခြုံမှုကင်းမဲ့နေပြီလို့ပြောပါတယ်။
ကျမဒီမှာလာနေတဲ့အတော်သေးပေါ့နော်ဒီစစ်ဘေးရှောင်တဲ့နေရာမှာဆိုလက်နက်ကြီးတစ်ခါကျတယ်ကျမ၄၅လုံးတော့မှကျ၄၅လုံးကျပြီးအိမ်လက်ထိရယ်အိမ်လက်ထိရယ်လူလက်ထိပြီးတည်ရတယ်ဒါရရတဲ့ကွာ၄၅ရောက်အဲ့လိုမျိုးတစ်ခါကြုံဘူးတော့ပေါ့နော်လုံချုံမှုတော့လုံးဝမရှိပတိနဲ့နေရတယ်သူတို့ဒီဖက်ကြီးဟိုမြောက်ဖက်ကြီးလိုက်မြောက်ဖက်ကြီးအမြောက်ဖက်ကြီးတောက်ဖက်ကြီးလိုက်အဲ့လိုပဲနေနေရတာကိုကလုံချုံမှုကတမင်ရမှာမရှိတော့
တိုက်ပွဲကြောင့်ဒမော့ဆိုမြို့နယ်ကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာဟာလက်ရှိအချိန်မှာတော့တစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်။စစ်ဘေးရှောင်ပြည်သူအချင်းချင်းမျှဝေစားတောက်နေကြရပြီးသူတို့အတွက်စားဝတ်နေရေးတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှခက်ခဲလာတယ်လို့ဆိုပါတယ်။စစ်ရှောင်ပြည်သူအများစုအတွက်လုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကလည်းအလွန်အမင်းလိုအပ်နေကြဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်။